ိုင်းနိုင်ငံဘန်ကောက်မြို့တော်ကဈေးတစ်ခုထဲမှာမပေါက်ကွဲသေးတဲ့ဘုံတစ်လုံးကိုထိုင်းအာဏာပိုင်တွေဒီကနေ့တွေ့ရှိဖယ်ရှားလိုက်ပါတယ်။ဒီဘုံဟာပြီးခဲ့တဲ့သတင်းပတ်ကချိန်ကျစီစဉ်ပြီးပေါက်ခွဲခဲ့တဲ့ဘုံကြီးတွေကမပေါက်ခွဲကျန်နေခဲ့တဲ့ဘုံဖြစ်တယ်လို့ဆိုပါတယ်။အဲဒီပေါက်ကွဲမှုတွေကြောင့်လူ၄ယောက်ဒဏ်ရာရခဲ့တာပါ။အခြေတော်ဆက်နိုင်ငံများအဖွဲ့အာဆီယံနိုင်ငံတိုင်းဝန်ကြီးတွေရဲ့အစည်းအဝေးနဲ့အမေရိကန်တရုတ်နဲ့တခြားကမ္ဘာ့အင်အားကြီးနိုင်ငံတွေကနိုင်ငံသားရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေဘန်ကောက်မှာအစည်းအဝေးတွေလုပ်ခဲ့တဲ့ရက်တွေတွင်ဒီကြတဲ့တောက်ကြနေကဘုံအသေးစား6လုံးနဲ့မိလောင်စီတဲ့ဘုံ6လုံးပေါက်ခွဲခဲ့တာပါ။၎င်းမျိုးလေကောင်ကဘသူလမ်းကြီးထဲမှာဒီနေ့တွေ့ပြီးဖယ်ရှားလိုက်တဲ့မိလောင်စီတဲ့ဘုံဟာတောက်ကြနေကပေါက်ခွဲခဲ့တဲ့ဘုံနဲ့ဆင်တူတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဘုံပေါက်ခွဲမှုတွေနဲ့ဆက်ဆက်ပြီးတန်တရားရှိသူ9ဦးကိုဖမ်းဆီးထားတယ်လို့ထိုင်းဝန်ကြီးချုပ်ထရူးချန်လိုချာကပြောပါတယ်။အဲဒီဖမ်းထားတဲ့လူတွေထဲမှာပေါက်ခွဲမှုတွေမတိုင်ခင်တရက်က၎င်းမျိုးလေကောင်ထိုင်းရဲဌာနချုပ်ရှိမှဘုံနှလုံးထောင်ခဲ့တယ်ဆိုပြီးဆွဆွဲခံထားရသူ2ဦးလည်းပေါက်ပါပါတယ်။အဲဒီလူတွေကထိုင်းနိုင်ငံတောင်ပိုင်းမှာလက်နက်ကန်ပုံကန်ထားကြွနေတဲ့မွတ်စလင်အများစုနေထိုင်ရာနရတီဝက်ပြည်နယ်ကပါမလေးမွတ်စလင်အများစုနေထိုင်တဲ့ထိုင်းတောင်ပိုင်းကပြည်နယ်တော်များများမှာဆယ်စုနှစ်တခုကြာလက်နက်ကန်ပုံကန်မှုကြောင့်2000ခုနှစ်ခဲကဆိုရင်လူပေါင်း9000ကျော်သေဆုံးရပြီဖြစ်ပါတယ်